လာမယ့်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီဒီမိုကရက်တစ်ပါတီသမ္မတလောင်းနေရာကနေရှင်ပြိုင်မဲ့ဒုသမ္မတကမလာဟဲရစ်စ်ကသူသာသမ္မတဖြစ်လာခဲ့မယ်ဆိုရင်ဒီလက်ရှိဘိုင်ဒန်အစိုးရအုပ်ချုပ်မှုပုံစံမျိုးဆက်လုပ်မှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်သူအနေနဲ့အတွေးအသင့်အမြင်သစ်တွေနဲ့ခေါင်းဆောင်မျိုးဆက်သစ်တွေကိုကိုစားပြုသွားမှာဖြစ်တယ်လို့ပုံထုနေတော့က Fox ရုပ်သံနဲ့တွေ့ဆုံမေးမြန်းခံမှာ Harris ကပြောပါတယ်လက်ရရင် Conservative ရုပ်သံသတင်းဌာန Fox နဲ့ပထမဆုံးအကြိမ်ပြုလုပ်တဲ့ဒီ interview ထဲမှာတော့လက်ရှိ Democrat အစိုးရလက်ထက်လူဝင်မှုကြီးကြပ်ရေးကင်တွယ်ပုံတွေကနေလေရင်ကခွဲစိတ်ပြုပြင်ပြောင်းလဲမှုကိစ္စတွေအစုံအကြောင်းအရာစုံကိုထောက်ပြီးတော့မေးမြန်းခဲ့တာပါအထူးသဖြင့်သမ္မတဘိုင်ဒန်အစိုးရလက်ထက်လင်းနေတာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သမ္မတဘိုင်ဒန်နေရာမှာတူတာဆိုရင်လည်းဒီလိုပဲကင်တွယ်ဖြစ်မှာပါပဲလို့ Harris ကပြီးခဲ့တဲ့သတင်းပတ်တုန်းကပြောဆိုခဲ့ပြီးတဲ့နောက်မှာသူ့အပေါ်မေးခွန်းထုတ်မှုတွေကိုပြန်လည်တုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။မေးမြန်းချိန်တိုင်းဝက်နီးပါးတလျှောက်လုံးမှာတော့မေးသူနဲ့ဖြေသူအပြန်အလှန်စကားဖြတ်ပြောကြရင်အတော်လေးကိုတင်းတင်းမာမာဖြစ်ခဲ့တာပါ။ရွေးကောက်ပွဲကျင်းပဖို့သတင်းသုံးပတ်တောင်မလိုတော့တဲ့အချိန်မှာဒီမိုကရက်တစ်သမ္မတလောင်း Harris အနေနဲ့ Republican မဲဆန္ဒရှင်တွေရဲ့ထောက်ခံမဲ့ရဖို့ကြိုးစားနေတာနဲ့အတူသူတို့အကြည့်များတဲ့ရုပ်သံမှာမေးမြန်းခန်းလုပ်ခဲ့တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲ Republican သမ္မတလောင်း Donald Trump ကတော့ Georgia ပြည်နယ်အတ္လန်တာမြို့မှာပေါ်ထူးနေတဲ့ကလူထုစုဝေးပဲတက်ရောက်ပြီးမဲဆွဲမေးခွန်းပြောခဲ့ပါတယ်ရှင်။